အာဆီယံအဖွဲ့ဝင်တွေဖြစ်ကြတဲ့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ပေါ်မြန်မာနိုင်ငံရဲ့ဒီဆက်ဆံရေးကွာခြားတာဟာမြန်မာနိုင်ငံအပေါ်ရခိုင်ရင်းနဲ့ပတ်သက်ပြီးဒီနိုင်ငံရဲ့ချင်းကပ်ပုံချင်းမတူတာကြောင့်ဖြစ်တယ်လို့ဒီမြန်မာအရေးကျွမ်းကျင်သူတူကသုံးသပ်လိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကိုမလေးရှားဝန်ကြီးချုပ်ကိုရိုင်ကကန့်ကွက်ဆန္ဒပြမှုတွေလှုပ်ဆောင်ခဲ့တာဟာအပြုသဘောမဆောင်တဲ့ချင်းကပ်မှုလို့လည်းအဝေးရောက်ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရ NCGUB ရဲ့နိုင်ငံခြားရေးဝန်ကြီးဥပိုလာတင်ကပြောဆိုခဲ့တာပါအသေးစိတ်ကိုမှတ်နှံနာဆက်ပြောပြပါမယ်ရှင်
ပြည်ရင်းရဲကနေဒေတာရင်းအာဆီယံအရေးတီဖြစ်လာနေတဲ့ရခိုင်ပြည်နယ်ပြည်ပခါနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ရဲ့ချင်းကပ်ပုံချင်းဟာကွဲပါတယ်။ကမ္ဘာမှာမွတ်စလင်လူ့ရေးအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးရန်နိုမာဆူရီမြန်မာနိုင်ငံကိုအင်္ဂါနေ့ကလာရောက်ပြီးတော့ရခိုင်ပြည်နယ်အရင်းနဲ့ဖွံ့ဖြိုးရေးအကူအညီတွေကိစ္စဆွေးနွေးရမှာမြန်မာနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကလက်ခံတွေ့ဆုံခဲ့တာပါ။ဒါပေမဲ့လည်းမလေးရှားနိုင်ငံခြားရေးဝန်ကြီးရဲ့တွေ့ဆုံဖို့တောင်းခံမှုကိုတော့ဒေါအောင်ဆန်းစုကြည်ကရိုဟင်ဂျာအရေးဆွေးနွေးမယ်ဆိုရင်မတွေ့လို့တဲ့အကြောင်းတုံ့ပြန်ခဲ့တယ်လို့မလေးရှားဝန်ကြီးချုပ်နာချစ်ရာဆက်ရဲ့ပြောဆိုချက်ကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြခဲ့ကြပါတယ်။အာဆီယံအသင်းဝင်နိုင်ငံတွေလည်းဖြစ်မွတ်စလင်နိုင်ငံတွေလည်းဖြစ်တဲ့အပြင်ဘာသာစကားချင်းနဲ့တူညီကြတဲ့အင်ဒိုနီးရှားနဲ့မလေးရှားပေါ်မြန်မာနိုင်ငံရဲ့ဆက်ဆံမှုမတူညီရတာနဲ့ပတ်သက်ပြီး NCGUB ရဲ့နိုင်ငံခြားရေးဝန်ကြီးဖြစ်ခဲ့ဘူးသူဥပိုလာတင်ကအခုလိုပြောဆိုခဲ့ပါတယ်။
ဒါကကျွန်တော်တူတဲ့အမြင်ပြောရမယ်ဆိုရင်တော့ပြည်သူ့ဘောဆောင်တဲ့ပါဝင်ပတ်သက်မှုဆိုတာဟာအများရန်အာဆီယံဖွဲ့ဝင်နိုင်ငံတွေကကင်ဆွေးချင်းသုံးခဲ့တယ်ဟုတ်ပါဖြစ်ပါတယ်။အဲ့တော့ဒီဖွဲ့ဝင်နိုင်ငံတွေကငံတိုင်းတနိုင်ငံစီဟာအဲ့ဒီလိုပြည်သူ့ဘောဆောင်တဲ့ချင်းကပ်မှုနဲ့တနိုင်ငံရဲ့ကိစ္စဒီကိုတနိုင်ငံကပြောချင်တယ်ဆိုရင်တော့မှပြည်သူ့ဘောဆောင်တဲ့ချင်းကပ်မှုပါဝင်ပတ်သက်မှုမျိုးကစတဲ့နိုင်ငံအကျိုးဆုံးမှာဖြစ်ပါတယ်။အဲ့တော့မြန်မာနိုင်ငံနဲ့လည်းပဲမလေးရှားနဲ့အင်ဒိုနီးရှားကြားထဲမှာဘယ်သူကအပြုသဘောဆောင်တဲ့ချင်းကပ်မှုမျိုးရှိတယ်လဲဘယ်သူကတော့အဖြစ်သဘောဆောင်တဲ့ဒါမှမဟုတ်အပြုသဘောမဆောင်တဲ့ချင်းကပ်မှုမျိုးနဲ့ချင်းကပ်တယ်လဲဆိုတဲ့ပုံမှာလွတ်လွတ်လပ်လပ်ရွေးချယ်ရင်းပယ်ပိုင်ခွင့်ရှိတယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ
်ပြီးခဲ့တဲ့တနင်္ဂနွေနေ့ကရခိုင်ပြည်နယ်အရေးမြန်မာအစိုးရရဲ့ကင်တွယ်ဖြစ်ရှင်းမှုကိုမကျေနပ်ကြောင်းပြသတဲ့အနေနဲ့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဆက်ကိုတိုင်ကွာလာလမ်ပူမှာကန့်ကွက်ဆန္ဒပြခဲ့တယ်လို့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတုတ်တင်ရှင်းလင်းမှုတွေလုပ်နေတယ်လို့ဆွဆွဲခဲ့တာဖြစ်ပါတယ်။တနိုင်ငံရဲ့ပြည်တွင်းရေးကိုတနိုင်ငံကဝင်မဆွဲရဆိုရဲမှုရှိထားတဲ့အာဆီယံနိုင်ငံတွေကြားမှာမလေးရှားဝန်ကြီးချုပ်ရဲ့လှုပ်ရက်နဲ့ပတ်သက်ပြီးသုံးသပ်မှုတွေလည်းအမျိုးမျိုးထွက်ပေါ်ခဲ့တာပါ။ဥပိုလာတင်ကတော့
အပြုသဘောဆောင်တဲ့ဆွေးခဲ့လို့ရှိရင်အခုလိုပဲနိုင်ငံကောင်းဆောင်အဆင့်မှာအပြန်လန်ချင်းကပ်ဆွေးနွေးမှုတွေကိုယ့်ရဲ့ဆိုရင်ပုံမှန်မှုတွေကိုပေါ်ပြတာတွေလုံနိုင်ရဲ့သားနဲ့ဘာလို့ပြည်သူလူထုတွေကတော့တုံ့လေရှိတဲ့ကိစ္စမျိုးဝန်ကြီးချုပ်ကိုယ်တိုင်ကဥဆောင်တယ်လေဒါဟာမလေးရှားနိုင်ငံရဲ့နိုင်ငံခြားရေးသဘောထားလားဆိုတဲ့ဟာအချိန်ထဲမှာပဲဒါကဟိုမလေးရှားပြည်တွင်းနိုင်ငံရေးကိုကြည့်မယ်ဆိုရင်လည်းပဲတချို့ဝေဖန်နေကြတယ်လို့ပဲမလေးရှားဝန်ချုပ်အနေနဲ့သူ့ရဲ့ကြဆင်းနေတဲ့ပြည်သူလူထုထောက်ခံမှုကိုပြန်ရအောင်ဒါဟိုနိုင်ငံရေးသမားတွေလုပ်နေရှိပါတယ်အမျိုးသားရေးကိစ္စပေါ့နော်ပါပါရေးကိစ္စနဲ့ဆက်နွယ်လို့ဖြစ်စေကျွန်တော်တို့အမျိုးသားရေးကိစ္စနဲ့ပတ်သက်လို့ဖြစ်စေပြည်သူလူထုအာရုံပြောင်းပြီးတော့ဆွဲဆောင်တာမျိုးလုပ်တယ်လို့ပဲဒါအများဝေဖန်တယ်လို့ကျွန်တော်လည်းပဲစဉ်းစားမိပါတယ
်မြန်မာနိုင်ငံသားရေးဝန်ကြီးဌာနကတော့ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာမလေးရှားတမတ်ကြီးကိုဆင့်ခေါ်ပြီးတော့သတိပေးခဲ့တယ်လို့မြန်မာသမ္မတရုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကလည်းမလေးရှားဝန်ကြီးချုပ်ရဲ့လှုပ်ရဟာအာဆီယံပြည်ညို့ချိုးဖောက်တာဖြစ်တယ်လို့ပြောဆိုခဲ့တာပါဒီပေါ်မလေးရှားဝန်ကြီးချုပ်နာဂျစ်ရက်ဆက်ကတော့မြန်မာနိုင်ငံအနေနဲ့ဗရင်းညင်ရဲ့အစိပ်ပိုင်းလေးတစ်ခုကိုသာရွေးချယ်ဖက်ခဲ့ပြီးကျန်တာတွေကိုလစ်လူရှုခဲ့တယ်လို့တုံ့ပြန်ခဲ့ပါတယ်။အော်တိုဘာလ9ရက်နေ့ကမောင်နှုံးမြို့နယ်အတွင်းနေကြားဆောင်ရဲစခန်း3ခုတိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ရပြီးတဲ့နောက်ပိုင်းမြန်မာအနိုင်မဲ့တွင်ရဲ့နယ်မြေရှင်းလင်းမှုစစ်ဆင်ရေးတွေအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ချုပ်ဖောက်မှုတွေကြကြပြက်ပြက်ဖြစ်ပေါ်နေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာမှဝေဖန်မှုတွေထွက်ပေါ်လာတာကြောင့်ကိုဖီအနန်ကိုရိုင်းအထည်ဒေသကိုတွားရောက်ပြီးအခြေအနေတွေကိုကွင်းဆင်းလေ့လာခဲ့တာပါ။ခီးစင်ကပြန်ပြုတ်လုတဲ့သတင်းစာရှင်းလင်းပွဲအတွင်းမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဆွဆွဲချက်ဟာတိတ်ကိုပြင်းထန်လွန်ပြီးဒီလိုဆွဆွဲနိုင်မှုအတွက်တရားဥပဒေရှုထောင့်ကသုံးသပ်ဖို့လိုတယ်လို့လက်လွတ်စပယ်လုံးချပြောဆိုလိုက်လို့ရတဲ့ကိစ္စမဟုတ်ဘူးလို့ကိုဖီအနန်ကပြောဆိုခဲ့ပါတယ်ရှင်။